ာဆုံးထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ရွှေကုတ်ကငွေလိမ်လုပ်ငန်းတွေမှာဖမ်းဆီးခံထားရသူတွေကိုကယ်တင်နိုင်ခဲ့ပေမဲ့တောင်းနဲ့ချီတဲ့သူတွေကြံနေနိုင်သေးတယ်လို့ထိုင်းရဲတပ်ဖွဲ့လူကုန်ကူးမှုတိုက်ဖျက်ရေးဌာနအကြီးအကဲကခန့်မှန်းလိုက်တဲ့အကြောင်းဖော်ပြထားတဲ့ The Guardian သတင်းကိုဖော်ပြပါမယ်။မြန်မာနိုင်ငံဘတ်ချန်းရွှေကုတ်ကမှာတရုတ်နိုင်ငံသားယာစုကိုင်30ကနေ40လောက်ထိလုက ାଇ နေကြပြီးအဆောက်အဦတွေထဲမှာဒီလုပ်ငန်းတွေနဲ့ဆက်ဆက်နေတဲ့သူအနည်းဆုံး1000လောက်ကနေ3000လောက်ထိရှိနိုင်တယ်လို့လူကုန်ကူးမှုတိုက်ဖျက်ရေးဌာနအကြီးအကဲထိုင်းရဲချုပ်တက်ချိုင်ပီတန်နီလာဘူကခန့်မှန်းပြောဆိုတဲ့အကြောင်းသတင်းကဖော်ပြပါတယ်။ပြီးခဲ့တဲ့ February 4ရက်ကထိုင်းဆိုရဟာမြန်မာဘက်ကပေးထားတဲ့လျှက်စက်မီလောင်စာဆီနဲ့အင်တာနက်တွေဖြတ်တောက်ပြီးမြန်မာနိုင်ငံဘက်နေဆက်ဒေတာကိုထိန်းချုပ်ထားတဲ့မြန်မာစစ်တပ်ရဲ့မဟာမိတ်ကရင်နယ်ခြားစောင့်တပ် BGF ကနေဒီငွေလိမ်လုပ်ငန်းတွေကိုဝင်ရောက်စီးနင်းနေတာဖြစ်တယ်လို့သတင်းကဖော်ပြပါတယ်။အဲဒီနောက်ကရင်နယ်ခြားစောင့်တပ်ဟာဖိလစ်ပိုင်၊အီသီယိုးပီးယား၊ဘရာဇီး၊နီပေါနိုင်ငံသားတွေအပါအဝင်နိုင်ငံပေါင်းစုံကလူတစ်သောင်းလောက်ကိုထိုင်းအာဏာပိုင်တွေကိုလွှဲပြောင်းပေးခဲ့တဲ့အကြောင်းကရင်နယ်ခြားစောင့်တပ်က AFP သတင်းဌာနကိုပြောထားတာဖြစ်ပါတယ်။ထိုင်းအာဏာပိုင်တွေဘက်ကတော့မြန်မာနိုင်ငံဘက်ကိုဝင်ရောက်ဖမ်းဆီးတာမျိုးမဟုတ်ပဲမြန်မာဘက်ကလွှဲပြောင်းပေးလာတဲ့သူတွေကိုပဲလက်ခံခဲ့တာလို့ထိုင်းရဲချုပ်ကပြောပါတယ်။အခုလိုငွေလိမ်လုပ်ငန်းတွေမှာလုက ାଇ နေကြတဲ့သူတွေထဲမှာဖမ်းဆီးချုပ်နှောင်ခံရပြီးအတင်းကျပ်စိတ်ခိုင်းခံရသူတွေရှိတယ်လို့ပဲဆန္ဒအလျောက်လာရောက်လုက ାଇ ပြီးငွေမြောက်များရတဲ့အခါအိမ်ပြန်သွားကြတဲ့သူတွေလည်းရှိတယ်ကြောင်းထိုင်းရဲချုပ်ကပြောပါတယ်။အမေရိကန်စိုးရိမ်ငြိမ်းချမ်းရေးဌာန USIP ရဲ့ခန့်မှန်းချက်အရအင်တာနက်ငွေလိမ်လုပ်ငန်းတွေရဲ့ဝင်ငွေဟာတစ်နှစ်ကိုဒေါ်လာ63ဘီလျံလောက်ထိရှိနိုင်ပြီးအဲ့ဒီထဲကအများစုဖြစ်တဲ့ဒေါ်လာ39ဘီလျံလောက်ကိုမြန်မာ၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေမှာအခြေစိုက်တဲ့လုပ်ငန်းတွေကနေရနေတာလို့ဆိုပါတယ်။အခုလိုမြန်မာနိုင်ငံဘက်ကငွေလိမ်လုပ်ငန်းတွေနဲ့ဆက်ဆက်နေသူတွေကိုလွှဲပြောင်းခေါ်ယူတဲ့လုပ်ငန်းဟာလနဲ့ချီကျနိုင်ပြီးလွှဲပြောင်းလာတဲ့သူတွေကိုဘသူကတော့လူကုန်ကူးခံရသူဖြစ်ပြီးဘသူကတော့ဆန္ဒအလျောက်လုက ାଇ သူဖြစ်တယ်လဲဆိုတာစစ်ဆေးဆုံးဖြတ်သွားမှာဖြစ်တဲ့အကြောင်းဒီထက်မှာအများဆုံးဖြစ်တဲ့တရုတ်နိုင်ငံသားတွေကိုလည်းတရုတ်နိုင်ငံကိုပြန်ရောက်တဲ့ခါမှာစစ်ဆေးသွားမှာဖြစ်တဲ့ကြောင်းထိုင်းရဲချုပ်ကပြောပါတယ်အခုလိုလွှဲပြောင်းပေးလာတဲ့နိုင်ငံသားတွေကိုပြန်ပို့ဖို့နဲ့ယာယီထားရှိဖို့စီစဉ်ရတာထိုင်းနိုင်ငံအတွက်ဝင်တော့ဝင်ဖို့ဖြစ်စီတဲ့ကြောင်းအချို့နိုင်ငံတွေကတန်ယုံနေဟာသူတို့နိုင်ငံသားတွေကိုပြန်ခေါ်ဖို့ဈေးစကားပြန်ပေးဖို့သဘောမတူသေးတဲ့ကြောင်းထိုင်းရဲချုပ်ကပြောထားတာကို The Guardian သတင်းမှာဖော်ပြထားပါတယ်အခုဆက်လက်ပြီးသကိုင်းတိုင်းရွှေဘုခရိုင်မှာတပ်ဖြတ်ခံရတဲ့ကက်သလစ်ဘုန်းတော်ကြီးဖာသာဒေါ်နယ်မာတင်ရဲနိုင်ဝင်းရဲ့ဇာပနအခမ်းအနားကြောင်းဖော်ပြထားတဲ့ National Catholic Reporter ကသတင်းကိုတင်ပြပါမယ်။သကိုင်းတိုင်းရွှေဘုခရိုင်မှာတပ်ဖြတ်ခံရတဲ့ကက်သလစ်ဘုန်းတော်ကြီးဖာသာဒေါ်နယ်မာတင်ရဲနိုင်ဝင်းရဲ့ဇာပနအခမ်းအနားကို February 16ရက်နေ့ကသူ့ရဲ့ဇာတိပြည်ဦးလွင်မှာပြုလုပ်ခဲ့ရမှာထောင်နဲ့ချီတဲ့လူတွေတက်ရောက်ဂါရဝပြုခဲ့ကြပြီးမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်မှုဆုတောင်းခဲ့ကြတယ်လို့သတင်းကဖော်ပြပါတယ်မြန်မာနိုင်ငံဆိုင်ရာကက်သလစ်ခရီးယန်ဂိုင်းချုပ်ဖုန်းတော်ကြီးကာနီဒဲချားစ်မောင်ဘိုကလည်းဒီတပ်ဖြတ်မှုတွေအတွက်ရှုံချပြီးဖာသာရဲနိုင်ဝင်းနဲ့အပြစ်မရှိသူတွေရဲ့အသက်သွေးဟာနိုင်ငံတော်ဝန်ကအကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်သွားဖို့စရေခံမှုဖြစ်ပါစေလို့ဆုတောင်းခဲ့တဲ့အကြောင်းသတင်းမှာဖော်ပြပါတယ်ဖာသာရဲနိုင်ဝင်းဟာ February 14ရက်ကသကိုင်းတိုင်းရှူဘိုခရိုင်ကန်ကြီးတော်ရွာကကက်သလစ်ဘုရားကျောင်းမှာတပ်ဖြတ်ခံခဲ့ရတာဖြစ်ပြီးပြစ်မှတ်ထားတပ်ဖြတ်ခံခဲ့ရတာလို့အမည်မဖော်လိုတဲ့သတင်းကြေညာတွေကပြောတဲ့အကြောင်းကဘာတဝန်းကကက်သလစ်ဘာသာဝင်တွေအရေးသတင်းတွေဖော်ပြတဲ့ Fides သတင်း Agency ကရေးသားထားတာကိုဖော်ပြပါရယ်ခုချိန်မှာ Father ရဲနိုင်ဝင်းကိုတပ်ဖြတ်ခဲ့တယ်လို့တန်တရားရှိခံရသူ၁၀ယောက်ကို PDF တပ်တွေကဖမ်းဆီးထားပြီးစုံစမ်းစစ်ဆေးနေတဲ့အကြောင်းအဲ့ဒီတန်တရားရှိခံရသူတွေကိုစစ်ကောင်စီထိန်းချုပ်မှုကနေကင်းလွတ်တဲ့လွတ်မြောက်နေမြေတွေက PDF တရားရုံးတစ်ခုကိုလွှဲပြောင်းပေးထားတဲ့အကြောင်း Fides သတင်းကဖော်ပြပါရယ်အနာသိမ့်ထားတဲ့မြန်မာစစ်တပ်ဟာခရီးယံဘာသာဝင်အများစုရှိတဲ့ဒေသတွေကိုလေကြောင်းတိုက်ခိုက်မှုတွေလုပ်နေပြီး February 6ရက်ကလည်းချင်းပြည်နယ်မှာလေကြောင်းတိုက်ခိုက်မှုကြောင့်မင်းတပ်မျိုးကမြတ်တော်နှလုံးသားဖျားကြောင်ထိခိုက်ဖျက်ဆီးခံရတဲ့အကြောင်းသတင်းမှာဖော်ပြထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ